မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေအပေါ်နိုင်ငံတကာကသတိထားချဉ်းကပ်ကြဖို့တရုတ်နိုင်ငံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
။我们也呼吁国际社会呢能够客观公正的看待诺开邦的局势，因为有关的问题呢非常的复杂和敏感。
ရခိုင်ပြည်နယ်ကအခြေအနေတွေဟာတမိုင်းကြောင့်လူမျိုးရေးဘာသာရေးကိစ္စတွေပါဝင်တဲ့ရှုပ်ထွေးလာတဲ့ကိစ္စတွေပါဝင်နေတာကြောင့်နိုင်ငံတကာအနေနဲ့လက်တွေ့ကျကျရှုမြင်ကြဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရခွာချောင်ရင်းကဒီကနေ့ဘီဂျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဒုက္ခသည်9သိန်းကျော်ထွက်ပြေးရောက်ရှိနေတယ်လို့ဆိုရဲအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းဆွေးနွေးညှိနှိုင်းဖြေရှင်းနိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ပြည်ပခါတွေကြောင့်ဒုက္ခရောက်နေရတာတွေအဆုံးသတ်နိုင်ဖို့အများဆုံးဆွေးနွေးညှိနှိုင်းဖြေရှင်းဖို့လည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မှာတည်ငြိမ်မှုတွေရရှိရေးနဲ့တင်းမာမှုတွေလျော့ပါရေးမြန်မာအစိုးရကဆောင်ရွက်နေတာတွေကိုတွေ့မြင်နေရပြီးအားပေးကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာရိုဟင်ဂျာတွေလူမျိုးတုံးတဲ့အထိလုံနေတဲ့လောက်ရအဖြစ်နိုင်ငံတကာအသိုင်းအဝန်းကဆွတ်ဆွဲပြောဆိုနေချိန်မှာပဲတရုတ်နိုင်ငံကပြန်လည်တင့်မြတ်ရေးထပ်မံတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်ရှင်။